ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဖေဖော်ဝါရီလ28ရက်နေ့ကနေဧပြီလ1ရက်နေ့အထိကျင်းပမယ့်သတင်း၅ဘက်တာကြာမြင့်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာ၊အာဖဂန်နစ္စတန်၊ဘီလာရုစ်၊အီသီယိုးပီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့ရဲ့လူခွင့်အခြေအနေတွေကိုအထူးအရေးထားဆွေးနွေးကြဖို့ရှိပါတယ်။ဒါပေမဲ့ဖေဖော်ဝါရီလ24ရက်ရုရှားကနေယူကရိန်းကိုတိုက်ခိုက်ခဲ့တဲ့ယူကရိန်းအရေးကတော့လာမယ့်သတင်းပတ်မှာစတင်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးကိုလွှမ်းမိုးသွားနိုင်ခြေရှိနေပါတယ်။ဒီကုလလူခွေကောင်စီအစည်းအဝေးမှာအဓိကမြမရေးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာလူခွေမဟာမင်းကြီးရဲ့မြန်မာနိုင်ငံဆိုင်ရာအစည်းအဝေးခန်းစာနောက်2010ခုနှစ်ကနေစလို့2018ခုနှစ်အတွင်းမြန်မာနိုင်ငံတွင်းကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်တဲ့ကုလအတွင်းမှုချုပ်ရဲ့အစည်းအဝေးခန်းစာမြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံတွင်းလူခွေချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာတွေကိုဆွေးနွေးဖို့ရှိနေတာပါ။ဒီလူခွေကောင်စီအစည်းအဝေးမှာယူကရိန်းအရေးဆွေးနွေးဖို့လာမယ့်မတ်လ1ရက်နေ့မှာတော့ဆွစ်ဇာလန်နိုင်ငံကိုရုရှားနိုင်ငံသားရေးဝန်ကြီးဆာဂျင်လက်ဘရော့ဂရိုင်လာရောက်မေးခွန်းပြောဖို့ရှိတယ်လို့ရုရှားပြောခွင့်ရက AFP ကိုအတည်ပြုပါတယ်။အဲ့ဒီနေ့မှာပဲအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတို့ကလည်းယူကရိန်းအထူးတန်ကိုယ်စားလှယ်နဲ့အတူကုလလူခွေးကောင်စီမှာဗီဒီယိုကနေမိန့်ခွန်းပြောကြားဖို့ရှိနေပါတယ်။ယူကရိန်းရေးကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလလုံခြုံရေးကောင်စီမှာဆွေးနွေးကြဖို့ရှိတယ်လို့ဂျနီဗာမှာဆွေးနွေးကြမယ့်လူခွေးကောင်စီအစည်းအဝေးမှာလည်းယူကရိန်းရေးနိုင်ငံတကာတင်းမာမှုတွေနဲ့ပတ်သက်လို့အကြိမ်နဲ့ဆွေးနွေးကြပွဲရှိတယ်လို့ဆိုပါတယ်။လာမယ့်တနင်္လာနေ့မှာစတင်မဲ့ဂျနီဗာကလူခွေးကောင်စီအစည်းအဝေးမှာတော့ကုလသမဂ္ဂထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂလူခွေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဗက်ရှလက်တို့အဖွဲ့အစည်းကပြောကြားဖို့ရှိပါတယ်။မကြုံစဘူးသတင်း၅ဘက်တာကြားမြင့်မဲ့ဒီကုလလူခွေးကောင်စီအစည်းအဝေးမှာအဓိကကတော့အာဖဂန်နစ္စတန်၊မြန်မာနဲ့အီသီယိုးပီးယား၊ဗင်နီဇွဲလားတို့မှာဖြစ်ပျက်နေတဲ့လူခွေးချိုးဖောက်မှုတွေကိုအဓိကဦးစားပေးဆွေးနွေးဖို့ရှိနေတာပါ။ဒါ့အပြင်တရုတ်နိုင်ငံဘက်ကညှင်းချက်ထုတ်ထားတဲ့ရှင်ကျန်းဒေသကဝီဂါမွတ်စလင်တပ်သားထံမှနဲ့အကျဉ်းစခန်းတွေမှာအကျဉ်းချခံထားရတဲ့အခြေအနေနဲ့ပတ်သက်ပြီးလည်းလူခွေးကော်မရှင်နာမင်းကြီးရဲ့အစီရင်ခံစာထုတ်ပြန်မှုရှိနေပါတယ်ရှင်။